က်ဒေါက်ဖင်မြုပ်သက်ကြီးကျွန်တော်တို့ဒီညနေမှာအမေရိကန်စိန်ရှေလက်ဝယ်ရတနာလုပ်ငန်းရှင်အဖွဲ့ကမြန်မာနိုင်ငံကိုဒဏ်ခအရေးယူမှုတင်းကျပ်ဖို့အမေရိကန်လွှတ်တော်ကိုတိုက်တွန်းလိုက်တာရင်အမေရိကန်ဒုသမ္မတဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရသွားလို့သမ္မတရွေးကောက်ပွဲဝင်မလားဆိုတဲ့အကြောင်းများတင်ပြရအောင်နော်
ဟုတ်ကဲ့ပါဦးထွန်းအောင်ရှင်ပြီးခဲ့တဲ့ပတ်ထဲမှာပဲအမေရိကန်ပြည်ထောင်စုကကြောက်မြတ်ရတနာကုန်တယ်တွေကလွှတ်တော်အမတ်တွေစီကိုစာနဲ့ရေးပြီးတောင်းဆိုခဲ့တာပါရှင်မြန်မာစစ်အစိုးရအပေါ်မှာဆန်ရှင်နဲ့အရေးယူဒဏ်ခတ်နေတာတွေရှိနေတဲ့ကြားကအမေရိကန်နိုင်ငံထဲကိုတရားဝင်ဝင်ရောက်နေတဲ့မြန်မာကြောက်မြတ်ရတနာတွေကနေမြန်မာစစ်ဘုချုပ်ကြီးတွေအတွက်တက်ဆိုးရှင်းနေတာမို့ဒါတွေကိုပိတ်ပေးဖို့တောင်းဆိုခဲ့တာပါအမေရိကန်ပြည်ထောင်စုက2003ခုနှစ်ကစပြီးမြန်မာနိုင်ငံကနေဓာတ်ရိုက်တင်ပို့မှုတွေကိုတားမြစ်ပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့နောက်တစ်နှစ်ကြာမှာတော့အမေရိကန်အကောက်ခွန်ရဲ့နယ်နိမိတ်ကာကွယ်ရေးဌာနကထုတ်ပြန်ချက်ကနေတခြားနိုင်ငံမှတွေးတာအယောင်တင်တာတွေလုပ်ခဲ့ရင်တော့မြန်မာနိုင်ငံထဲကလာတဲ့ကြောက်ဖြစ်ပင်ပဲခွင့်ပြုခဲ့ပါတယ်
။ဥပဒေကိုပြင်ဆင်ပြီးအရေးယူရင်မြန်မာစစ်ခေါင်းဆောင်တွေစီငွေရောက်မှုနှေးကွေးသွားနိုင်တယ်လို့ဟောင်ကောင်ရှိအာရှလူအခွင့်အရေးကော်မရှင်အဖွဲ့ဝင်ဘက်ဆယ်ဖနန်ဒိုကပြောပါတယ်
။ Money from the tradeGoes to the generals and their supporters, various companies, black marketeers, and various types of these groups. It doesn't go to people in any way, even a limited way.
ကုန်သွယ်မှုကရရှိတဲ့ဝင်ငွေတွေဟာဗိုလ်ချုပ်ကြီးတွေနဲ့သူတို့ထောက်ခံသူတွေအပြင်တချို့ကုမ္ပဏီတွေရဲ့မောင်းခိုးသမားတွေနဲ့အဲ့ဒီအုပ်စုတွေထံရောက်ရှိနေပါတယ်။အခန့်အသတ်နဲ့တောင်းမှပြည်သူတွေလက်ထဲကိုမရောက်ပါဘူး။တင်တော်တဲ့လုခတောင်းမှသူတို့မရရှာဘူးလို့ဖနန်ဒိုကပြောပါတယ်။ကြောက်မဲ့ယရနာတွေဘယ်ကလာသလဲဆိုတာသိသိချာချာစစ်ဆေးဖို့ကာတီယေနဲ့တီဖနီလိုကုမ္ပဏီကြီးတွေပါဝင်တဲ့အဖွဲ့ဝင်ပေါင်း11,000ရှိတဲ့ Jewelers of America ကတိုက်တွန်းထားပါတယ်
။ကြောက်မဲ့ယရနာကျွမ်းကျင်သူတွေကတော့ကြောက်တလုံးဟာဘယ်နိုင်ငံကလာတာပါဆိုတာကိုတိတိကျကျပြောနိုင်မှုအတွက်ကအင်မတန်ခက်ပါတယ်လို့ပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံကထွက်တဲ့ကြောက်ဟုတ်မဟုတ်ဓာခွဲကန်းထဲမှာစမ်းသပ်ရင်တောင်မှအခက်အခဲတွေရှိနေမှာပါလို့ဟောင်ကောင်က GIA လို့ခေါ်တဲ့ American ကြောက်မြတ်ဌာနက Stellar League ကလည်းပြောပါတယ်ကြောက်တလုံးကိုဓာခွဲကန်းနဲ့စမ်းသပ်လေ့လာတဲ့အခါမှာမြန်မာနိုင်ငံမှာထွက်တဲ့ကြောက်တွေမှာတွေ့ရတတ်တဲ့ထူးခြားတဲ့အောင်းဝင်တွင်းထက်လေးတွေဒါမှမဟုတ်အနေထားလေးတွေကိုမတွေ့ရဘူးဆိုပါတော့ဒီကြောက်ဟာမြန်မာနိုင်ငံထဲကလာတာမဟုတ်ပါဘူးလို့တထက်ချာမပြောနိုင်ပါဘူးမြန်မာနိုင်ငံမှာကကြောက်စိမ့်တဲ့ဗရမားနီလာတွေတကယ်ကျွဲဝပါတယ်ဒီထဲကမြန်မာဗရမားဟာအသွေးရောင်ရောတန့်စင်တောက်ပမှုပါထူးခြားတာမဟုတ်လူတိုင်းဆွဲတဲ့ယရနာဖြစ်နေရတာပ
ါတချို့ဗရမားတွေကိုအိန္ဒိယမှာသွေးပေမဲ့လို့လဲထိုင်းနိုင်ငံကိုတော့ပြိုင်လို့မရဘူးလို့ကျွမ်းကျင်သူများကပြောပါတယ်ထိုင်းနိုင်ငံဟာကမ္ဘာနံပါတ်1ဗရမျာတင်ပို့သူဖြစ်ပါတယ်။ကုန်စည်တွေဟာဥပဒေလိုက်နာမဲ့အစားငွေရဖို့သာစိတ်ဝင်စားကြတဲ့အတွက်မြန်မာကြောက်မြရနာတွေကိုအမေရိကန်ကတားမြစ်ပေမဲ့အယောင်အဝယ်ကတော့ရပ်သွားမှာမဟုတ်ဘူးလို့လုပ်ငန်းအတွင်းပိုင်းသိသူများကပြောပါတယ်။ဒေါက်ခင်မျိုးသက်ကြီးနောက်အမေရိကန်နိုင်ငံရဲ့အကြောင်းကတော့အမေရိကန်ဒုသမရဟောင်းနဲ့သက်ဆိုင်ပါတယ်။အယ်ဂိုကို2009ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်လိုက်တဲ့အကြောင်းအရင်အပတ်ကကြေညာခဲ့တဲ့အတွက်မစ္စတာဂိုးရဲ့အနေထားဟာအတော့ကိုမြင့်တက်သွားပြီးနောက်နှစ်သမရရွေးကောက်ပွဲရှင်ပြိုင်ဖို့ထောက်ခံသူတွေကလှုံ့ဆော်လာကြပါပြီ။ဒါ့ပြင်နိုင်ငံရေးကြွမ်းကျင်သူအများကတော့အယ်ဂိုဝင်ရောက်ရှင်ပြိုင်မဲ့အပေါ်တန်တရားရှိနေကြပါတယ်။သူကနိုဘယ်ငြိမ်းချမ်းရေးဆုကိုကုလသမဂ္ဂရာသီဥတုပြောင်းလဲမှုအဖွဲ့နဲ့ပူးတွဲရရှိတာကိုဂုဏ်ယူမိတယ်လို့သာသတင်းစာရှင်းလင်းပွဲမှာပြောပါတယ
် I will accept this award on behalf of all of those who have been working so long and so hard to try to get the message out about this planetary emergency
ဒီစက်ကြဝဠာကြီးရဲ့အရေးပေါ်အခြေအနေနဲ့ပတ်သက်လို့လူများနိုးကြစေရန်နှစ်ပေါင်းများစွာကြိုးစားခဲ့သူတွေအားလုံးကိုစားဒီစုကိုသူလက်ခံပါကြောင်းဖြင့်မစ္စတာဂိုးကပြောကြပါတယ်
အခုလိုနိုဘယ်ငြိမ်းချမ်းရေးဆုကိုဆုခွရခဲ့တဲ့သူတယောက်အနေနဲ့သူ့ရဲ့အနာဂတ်နိုင်ငံရေးလုပ်ငန်းစဉ်တွေမှာရိုက်ခတ်မှုရှိမရှိနဲ့ပတ်သက်ပြီးတော့မစ္စတာဂိုးကသတင်းစာရှင်းလင်းပွဲမှာဘာတစ်ခုမှပြောသွားတာမတွေ့ရပါဘူးထွန်းအောင်ရှင်သူ့ကိုထောက်ခံပံ့ပိုးသူတွေကတော့နိုဘယ်ဆုရှင်ဖြစ်နေပဲရှစ်နှစ်သမရရွေးကောက်ပွဲမှာဝင်ပြီးရှင်ပြိုင်မှုသူ့ကိုတိုက်တွန်းနေကြပါတယ်ဒီထက်မှဒုသမရဟောင်းအယ်ဂိုးကို2008ခုနှစ်သမရအဖြစ်ရွေးချယ်ကြဖို့အတွက်လက်မှတ်စုဆောင်းတာတွေကြော်ညာတွေထုတ်နေတဲ့ draftgo.com အခွဲကိုတီထောင်ခဲ့တဲ့ Monica Friedlander ကတော့ Mr. Go ကိုသမရလောင်းတယောက်အနေနဲ့မြင်ကျင်ကြတာတွေထောက်ခံကြတာတွေဟာဒီရီလိုတိုးလာတာမို့သူ့အနေနဲ့ဒါကိုတွန်းလှန်ဖို့ဟာတိတ်ကိုခက်ခဲမှာပါလို့ပြောပါတယ
် Mr. Go က 2000 ပြည့်နှစ်သမရရွေးကောက်ပွဲမှာ George W. Bush ကိုကပ်ပြီးရှုံးခဲ့ပါတယ်။သူ Nobel ငြိမ်းချမ်းရေးဆုရလိုက်တာကြောင့်ထောက်ခံသူတွေကသူ့ကိုသမရရွေးကောက်ပွဲဝင်ဖို့အားပေးလာကြတာကတော့အမှန်ပါပဲ။နောက်နှစ်သမရရွေးကောက်ပွဲဝင်ဖို့အစီအစဉ်မရှိဘူးလို့ဂိုးကအချင်းချင်းညှင်းဆိုခဲ့ပေမဲ့အတင်းမေးမြန်းတဲ့အခါမှာဝင်ရောက်ရှင်းပြိုင်မဲ့အလားအလားမရှိဘူးလို့တော့မညှင်းပါဘူ
းတကယ်လို့မစ္စတာဂိုးသာစိတ်ပြောင်းပြီးဒီမိုကရက်ပါတီရဲ့သမရလောင်းအဖြစ်နဲ့ဝင်ပြီးအရွေးခံမယ်ဆိုရင်တောင်မှတော်တော်ကိုခက်ခက်ခဲခဲနဲ့စူးစမ်းရပါလိမ့်မယ်လို့နိုင်ငံရေးအခက်အခဲတွေကသုံးသပ်ကြပါတယ်မကြာခင်ကကောက်ယူခဲ့တဲ့ပြည်သူစစ်တမ်းကောက်ယူချက်တွေကိုကြည့်ရင်တော့သူဟာဟီလရီကလင်တန်နဲ့ဘာရက်အိုဘားမားတို့ရဲ့နောက်တတိယနေရာမှာပဲရှိနေပြီးတော့ဂျွန်အက်ဒ်ဝတ်နဲ့ကတိတ်ပြီးမကွာလာပါဘူးရှင
်။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့သူရဲ့သတင်းရုပ်ရှင်ကားကိုဟောလိဝုဒ်ကဂုဏ်ပြုခဲ့ပါတယ်။ကမ္ဘာပူနွေးမှုဟာထိတ်တန့်ပတ်ဝန်းကျင်ပြဿနာဖြစ်တယ်လို့အမေရိကန်နဲ့ကမ္ဘာတစ်ဖွန်노ကြအောင်လုပ်ပေးတဲ့ Inconvenient Truth ရုပ်ရှင်ကားဟာအကောင်ဆုံးသတင်းရုပ်ရှင်အကယ်ဒမီဆုကြီးမြင့်ခံခဲ့ရပါကြောင်းတင်ပြရင်းဒီအပအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစီရာကဏ္ဍကိုဒီမှာပဲရန်နာပြရစီခင်ဗျာ။